21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိတ်ခုန်မှုတွေခက်ခဲတဲ့ပုံ။ Arabic ရဲ့21အာမန်စီစဉ်ငါးပြီးပြန်ဆက်ပြန်ပါလေ။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့အတွက်၄ရက်ပဲလိုပါတော့တယ်။ဒီနှစ်ရွေးကောက်ပွဲဟာကက်ယောဂါကာလအတွင်းမှာကျင်းပရမယ့်ရွေးကောက်ပွဲမျိုးစိတ်ခုန်မှုတွေနဲ့ပြည့်နှက်နေတာပါ။ဒါအပြင်ဒီနှစ်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေကလည်းအရင်နှစ်တွေနဲ့မတူဘဲနဲ့စုပေါင်းပြီးတော့ဝင်ပြိုင်လာကြတာမျိုးလက်ရှိအနာရ NLD ပါတီအတွက်တော့ပိုပြီးရုန်းကန်ရတဲ့အနေထားပါဒီနှစ်ရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်တိုင်းရင်းသားပါတီကလူငယ်ကိုယ်စားလှယ်လောင်းနေရဲ့မျှော်လင့်ချက်တွေကိုဒီတစ်ပတ်21အာမန်စီစဉ်ကနေစုစည်းဖော်ပြလိုက်ပါတယ်ခင်ဗျာဒေါက်တာဟိမ့်ပိုင်ထူးချက်ကတော့မွန်ပြည်နယ်မော်လမြိုင်မြို့နယ်မဲဆန္ဒနယ်အမှတ်2ကနေမွန်ညညွတ်ရေးပါတီ MUP ကိုကိုယ်စားပြုဝင်ရောက်ရှင်ပြိုင်မဲ့သူဖြစ်ပါတယ်သူဟာစေးဆရာဝန်တယောက်လည်းဖြစ်တယ်လို့ဩစတြေးလျ American Germany နိုင်ငံနဲ့အာရှနိုင်ငံတော်တော်များများကလူငယ်လှုပ်ရှားမှုတွေမှာပါဝင်ပူးတဲ့ခေတ်ပညာတတ်လူငယ်တယောက်ပါ
လူငယ်တယောက်အနေနဲ့ဘာလို့ဝင်ပြိုင်ရလဲဆိုတော့အနာဂတ်တော့ပေါ့နော်ကျွန်တော်တို့ဒီရှေ့စပြီးကျောင်းပြီးကြတဲ့ကကျွန်တော်လူငယ်ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့အလုပ်တွေလုပ်တယ်ဒါမော်လမြိုင်မြို့ရဲ့အနာဂတ်ကိုစဉ်းစားတဲ့ future thinking ပုံစံမျိုးတွေကျွန်တော်အလုပ်ရုံဆောင်မှုပွဲကြီးကျွန်တော်လုပ်တယ်လူငယ်အများကြီးနဲ့စကားပြောတယ်သူတေသနာတွေလုပ်ဖြစ်တယ်လုပ်ပြီးတော့ကျွန်တော်တို့တွေ့ရတဲ့ဟာတစ်ချက်ကနောက်9နှစ်10နှစ်ဆိုဘာဖြစ်မှာလဲဆိုတဲ့ပုံစံမျိုးပေါ့နော်ကျွန်တော်တို့မြို့ရဲ့ကျွန်တော်တို့ပြည်နယ်ရဲ့အနာဂတ်ကိုစဉ်းစားတဲ့ခါကျတော့အားလုံးပါဝင်နိုင်ပြီးတော့ကျွန်တော်တို့အတူတည်ဆောက်နိုင်မယ့်အနာဂတ်တစ်ခုကိုမြင်ယောင်နိုင်တဲ့ဟာတော့နည်းနည်းသဘောမျိုးသွားတွေ့ရတယ်အဲ့တော့ကျွန်တော်တို့စဉ်းစားတာကဒါလေးကိုကျွန်တော်တို့လုပ်ဖို့လိုပြီအဲ့တော့ဘာလို့လုပ်ကြမလဲပေါ့ဆိုတော့ဒါလေးကိုကျွန်တော်တွေးကြည့်လိုက်တယ်တွေးကြည့်မြင်ကြည့်တဲ့အချိန်ကျတော့ကျွန်တော်တို့အနေနဲ့ဒီပို့ပြီးတော့ကောင်းမွန်တဲ့အနာဂတ်တစ်ခုကိုဖန်တီးဖို့အတွက်လူငယ်တွေပါဖို့လိုတယ်ပေါ့နော်ကျွန်တော်တို့ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာဒါကိုစိတ်ဝင်စားတဲ့လုပ်လေလုပ်နိုင်စွမ်းရှိတဲ့လူငယ်တွေမြင်များပါဝင်လာပဲလို့လိုအပ်တယ်လို့ကျွန်တော်တို့ယူဆတဲ့အတွက်ကြောင့်မို့လို့ဒီ Federal Democracy နိုင်ငံတည်ဆောက်တဲ့နေရာမှာကျွန်တော်တို့မွန်ပြည်နယ်လည်းမကြံခဲရအောင်ကျွန်တော်ဒီရွေးကောက်ပွဲကိုတက်နိုင်သမျှအကူအစွမ်းကိုစားရှိသမျှဝင်ပြိုင်ပြီးတော့ကျွန်တော်နောက်ထပ်ဒီပြည်သူတွေရဲ့အကျိုးစီးပွားကိုဖန်တီးဖို့အတွက်ပေါ့နော်ကျွန်တော်မျှော်လင့်ပြီးတော့ဝင်လာတာပါခင်ဗျဟုတ်
တိုင်းရင်းသားပါတီတွေထဲမှာအင်အားကြီးပါတီဖြစ်တဲ့ SNLD ပါတီကနေဒီလာမယ့်2020ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမယ်ကိုစလေလောင်းအများစုဟာလည်းလူငယ်တွေဖြစ်ပါတယ်။အဲ့ဒီထဲမှာအင်ဂျင်နီယာတယောက်လည်းဖြစ် SNLD ပါတီရဲ့အသက်အငယ်ဆုံးကိုစလေလောင်းတယောက်လည်းဖြစ်တဲ့မတ်နန်းရမင်းကတော့တောင်ကြီးမြို့အမှတ်1မဲဆန္ဒနယ်ကနေပြည်နယ်လွှတ်တော်အတွက်ဝင်ပြိုင်မှာပါ။
ကျမအနေနဲ့ဆိုရင်ကျမလူငယ်အမျိုးသမီးတရားဖြစ်တဲ့အဲဒါကြောင့်မလူငယ်နဲ့အမျိုးသမီးရေကျမအများကြီးလုပ်ပြီးရှင်တယ်အဲ့ဒီထံမှာကျမဥပဒေနဲ့မူဝါဒနဲ့မှာကျမတို့ဒီလူငယ်ရေးရမူဝါဒတော့ပေါက်လာပြီဒါပေမဲ့ကျမလူငယ်ရေးကအပိုင်းတွေမှာကျမတို့ဟိုဒီပတ်မှုပြရမယ့်အပိုင်းတွေမှာအားနည်းမှုကရှိနေတော့မယ်အကောင့်ထဲဖုံးနေရတော့မယ်ပေါ့မူဝါဒကအကောင့်ထဲဖုံးနေရတဲ့အစ်စ်မှာပဲရှိနေတယ်အဲဒါကြောင့်မို့ဒီလူငယ်ဖွံ့ဖြိုးရေးစင်တာလိုမျိုးကျမတို့လုပ်ပေးဖို့ရှိမယ်နောက်တစ်ခုအနေနဲ့အဲ့တော့အစိုးရပို့ပြီးတင်နာဖို့ရှိပါမယ်ရှင်နောက်တစ်ခုအနေနဲ့ဆိုရင်ကျမတို့ဒီအမျိုးသမီးကဏ္ဍမှာဆိုလဲအမျိုးသမီးဒီမှာဆိုရင်မိခင်နေနဲ့ပတ်သက်ပြီးတော့မှအလုတ်ကင်ခွင့်လာပုံပုံများပြားလာဖို့အတွက်ပေါ့နော်နောက်ပြီးမကုတ်ရှိတာပေါ့ကိုယ်ရက်တိနိုင်ရက်တိဖို့နိုင်ဖို့အခွင့်အရေးရှိဖို့တော့ကျွန်တော်ပုံပြီးမှသွန်အားပေးရှင်နေနောက်တစ်ခုအနေနဲ့ဆိုကျွန်မကကိုပိုင်ကိုတိုင်ကပေါ့နော်ဒီမြို့ပြအင်ဂျင်နီယာတရားဖြစ်ပါတယ်အဲ့တော့ကြောင့်မို့ဒီမြို့ပြအဖွံ့ဖြိုးပရိုတက်မှုအပိုင်းဒီမြို့ပြနဲ့တက်ဆိုင်တဲ့ပြဿနာတွေအခက်အခဲတွေကိုကျွန်မသိပါတယ်ရှင်အဲ့တော့ကြောင့်အဲ့ပိုင်းတွေမှာကျွန်မပုံပြီးတော့တည်တည်ဝင်ဖြစ်ရှင်သွားရှင်ပါတယ်ရှင
်နောက်ထပ်တိုင်းသားလူငယ်ကိုစလေလောင်းတောက်ကတော့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကစိုင်းနုပန်ပါစိုင်းနုပန်ဟာဥပဒေပညာရပ်နဲ့ဖွဲ့ရထားတဲ့သူတက်ဦးဖြစ်ပြီးတော့မြစ်ကြီးနားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ် KSPP ပါတီကနေဝင်ပြိုင်မှာပ
ါမိဘတွေကအစလူငယ်တွေကအဆုံးပေါ့နော်အကုန်လုံးကငယ်နဲ့ပတ်သက်ပြီးမှအစိမ့်ပညာရေးဒီအနေနဲ့ကြောက်ပညာရေးအကုန်လုံးမှာမြင့်တက်မှုတွေလှုပ်ဆောင်ပေးဖို့လိုအပ်တယ်ဆိုပြီးမှကျွန်တော်တို့ကိုစာပေမှာဖြည့်ပေးရဲ့အနေထားတူရပါတယ်ဆိုတော့ကျွန်မကိုယ်တိုင်ကပညာနဲ့ပတ်သက်ပြီးမှဒီချင်းပြည်နယ်မှာအထူးတစ်ဖြစ်လှုပ်ဆောင်ဖို့စီလာလှုပ်ဆောင်ဖို့ကြိုးပမ်းတောင်းနေပေါ့သူပြည်နယ်ပညာရေးဆိုတဲ့အခါမှာသူရဲ့တွင်ွေးလာတာကတော့အလုပ်ကံအခွင့်အရေးပေါ့နော်ဆိုတော့အလုပ်ကံအခွင့်အရေးပတ်သက်ပြီးမှအခုကကျွန်တော်တို့ချင်းပြည်နယ်မှာချင်းပြည်နယ်တော်မဟုတ်မြင်းနာမြို့တော်မှာဒီချင်းပြည်နယ်မြို့တော်မြင်းနာမြို့တော်မှာအလုပ်ကံဆင်းတာကျွန်တော်ဆုံးမရှိဘူးဆိုတော့အလုပ်ကံဆင်းတာမရှိကြတဲ့နောက်ဆက်ဆိုးကျိုးအနေနဲ့ကျွန်တော်တို့ရဲ့ဒီလေသူတွေကပေးနေရမှာရောက်တယ်ဆိုရင်ဖက်ကက်မှာဒီစီပါပေါက်တယ်ဒီစီပါပေါက်တာသူရဲ့နောက်ဆက်ဆိုးကျိုးအနေနဲ့ကတော့ဟိုမီးစေးပေါ်ကျေးဇူးတင်ဖြစ်လာတဲ့အားလုံးတွေ
ကယားပြည်နယ်မှာအင်အားကြီးပါတီဖြစ်တဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ကလည်းတခြားတိုင်းရင်းသားပါတီတွေလိုပဲဒီနှစ်မှာလူငယ်အများစုနဲ့ဝင်ပြိုင်ကြမှာပါ။အဲလန်ညွန်တောက်လည်းဖြစ်နိုင်ငံရေးသိပ္ပံကျောင်းဆင်တယောက်လည်းဖြစ်တဲ့မော်မာရီထွန်းကလည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကယားပြည်နယ်အမှတ်17မဲဆန္ဒနယ်ကနေ KYSDP ပါတီကိုစားပြုဝင်ပြိုင်မှာဖြစ်ပါတယ်။
ကျမတို့ရဲ့စာပြင်ချင်းမှုတွေရိုးရာတလေးတွေပေါ့နော်အဲ့ဒါကျမအဓိကနေပြီးတော့မှလွှတ်တော်တွင်ကနေပြီးတော့တင်ကြောင်းဆိုပေးခြင်းနဲ့ဒီဥပမာစာပေးတင်ကြောင်းမှုဆိုတဲ့ဟာမျိုးတွေကိုလည်းတင်ပြတောင်းဆိုပေးခြင်းနဲ့နောက်ပြီးတော့မှကျမတို့တိုင်းသားလူငယ်စုတွေရဲ့အခွင့်အရေးတွေဖြစ်တဲ့ကျမတို့ရဲ့ပညာရေးဆိုင်ရာကျန်းမာရေးဆိုင်ရာဆိုတဲ့ ဟာတွေလည်းကျွန်တော်တို့လက်လံမိနိုင်အောင်ဆိုတဲ့ဟာမျိုးတွေပေါ့နော်အဲကျွန်မကအဲ့ဒါလေးကိုတောင်းဆိုပေးခြင်းနဲ့လုပ်ပေးခြင်းနဲ့ပေါ့နော
်ဒါကတော့ဒီနှစ်2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ်လူငယ်တိုင်းသားကိုယ်စားလှယ်လောင်းနေရဲ့မျှော်လင့်ချက်ယုံကြည်ချက်တွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ